ချင်းပြည်နယ်မတူပီမြို့နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူ 9,000 လောက်စစ်ဘေးလွတ်ရာတင်းရှောင်နေရပါတယ်။ဒီချင်းပြည်နယ်ဘက်ကအခြေအနေတွေကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်မင်းနက်မြို့နယ်နဲ့မတူပီမြို့နယ်ဘက်မှာဧပြီလဇန်ပိုင်းတဲကနေဒီနေ့အထိစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်မတူပီလမ်းမကြီးတစ်လျှောက်ကြီးရွာဆေးရွာထက်မနည်းကရွာသားထောင်ချီပြီးတော့စစ်ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်။အထူးသဖြင့်ချင်းပြည်နယ်မင်းတပ်ကနေမတူပီဘက်ကိုနေမြရှင်းလင်းလုပ်နေတဲ့စစ်ကောင်စီစစ်ကြောင်းမတူပီမြို့ကနေပလောဝမြို့နယ်တွင်ကိုစစ်အင်အားဖြည့်တင်းဖို့တွားရောက်တဲ့စစ်ကောင်စီစစ်ကြောင်းတွေနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြတာပါစစ်ဘေးဒုက္ခသည်9,000လောက်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတယ်လို့သူတို့ကိုအကူအညီပေးနေသူတယောက်ကပြောပါတယ်
တော်ဒီမိနမတီလမ်းကြမှာသူက9ရွာလောက်ရှိရကွာနော်ဒီကြီးက2000တော့ရှိတယ်အဲ့ဒီ2000ဆုံးလို့ဒီတော်တဲ့တောင်တော့ဆက်ပြေးနေရုံပဲသူကဒီတိဆောင်ရတယ်ပေါ့ပြောမှဒီမိတ္တိဆလဝလာဆက်ပြေးနေရုံဒီနေရာရှိတော့အဲ့မှလည်း9ရွာလောက်ရှိတယ်အဲ့ဒီ9ရွာကဒီက3000လောက်ရှိတယ်ဒီကြီးကဒီတိဆောင်နေရုံပဲပေါ့ဒီဆောင်က9000လောက်ရှိတယ်လောလောဆယ်ဆယ်ပေါ့နော်ဒီဆောင်ကြီးသွားပြီးသွားကြံဝင်ထွက်တော့သူကဒါစွန့်နေပေါ့လေ
စစ်ဘေးလွတ်အောင်တင်းချောင်နေရသူတွေတောတောင်ထဲမှာပုံအောင်နေကြတာဟာတပတ်ကျော်ကြာနေပြီဖြစ်လို့စားဝတ်နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ
်စားဝတ်နေရေးကတော့တော်တော်လေးခက်ခဲရှိတယ်သူတို့ကအရေးပေါ်ချောင်တာဆိုလို့ခေါ်ထဲမှာဆဲဖြစ်တယ်ဒီစစ်မှလည်းစစ်ကမိုးတွေပါလေကြာလို့လေဒီမိုးကမလုံလောက်တာတွေစားရေးတောက်ရေးအဆင်ပြေတာတော့ကြုံရတယ်ဒီချင်းကလေးနဲ့အကြီးရယ်ကလေးခက်ခဲဖြစ်တယ်
ဒီနေ့ဧပြီ22ရက်နေ့မှာလဲမတူပီပလတ်ဝလမ်းပေါ်ကထဲဟွေးတပ်စခန်းကိုအင်အားဖြည့်ဖို့လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ CDF အဖွဲ့ကြား16မိုင်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံ PDF ခေါင်းဆောင်တဦးကပြောပါတယ
်မတူပီဘက်ကပြန်ခတ်လာတဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီ CDF မတူပီကြားမှာဒီမနေ့7နာရီကျော်လောက်ပါပေါ့နော်တိုက်ပွဲကနိုင်ဝဲလောက်ကြာတယ်အမှစစ်ကောင်စီကစုံကြတယ်အများတော့စောက်ဦးခနူးကိုကျွန်တော်တို့ကကြတော့ချိန်ကျစင်းမရှိဘူးခင်ဗ
ျစကြောင်းပိုင်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့လဲ CDF ဘက်ကပြောပေမဲ့ VOE ကတော့တိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီနေ့တိုက်ပွဲအခြေအနေမသိရသေးပေမဲ့ဗုဒ္ဓဦးနေမှာမတူပီပလောဝလမ်းပေါ်မှာစစ်တပ်နဲ့ CDF အဖွဲ့ကြားတိုက်ပွဲဖြစ်ပေါ်တာရှိတယ်လို့ပြောပါတယ်
အစီအရနေရဖြစ်ခဲ့တဲ့ဟာတခုပဲရှိပါတယ်ဗျာ။မြင်းတက်နဲ့မတူပြီးလမ်းမှာမိုင်90လောက်မှာတော့ကျွန်တော်တပ်မတော်ကလုံရေးစစ်ကြောင်းကိုအကြမ်းဖက်30လောက်ကပြစ်ခတ်ခဲ့တာရှိတယ်။ပြစ်ခတ်ခဲ့တာရှိတယ်။ဒီတပ်ပတ်တွေဆွေးရနေပြီးတော့ကျွန်တော်လက်နက်များရရှိခဲ့တာရှိတယ်။ကျွန်တော်ဆွေးရစစ်ပြီးတရားများရရှိခဲ့တာရှိတယ
်။မတူပြီးမြို့ပေါ်မှာလည်းမြို့ပြင်ဘက်သွားမဲ့သူတွေကိုအရင်ကထက်စစ်ဆင်မှုများနေတယ်လို့ဒေသခံတွေကပြောပါတယ်။မတူပြီးမြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ပြည်တွင်းဒုက္ခတွေခမန်းကြီးဥယျာဉ် 9,000 ရှိနေပြီးတော့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေသူတွေလည်းရှိနေပါတယ်ခင်ဗျာ။